ဟောင်ကောင်ကျွန်းအစိုးရနဲ့မြန်မာအစိုးရကြားဆက်ဆံရေးတိုးတက်စေဖို့မျှော်လင့်ကြောင်းနဲ့အခုထက်ပိုပြီးဘလို့ယင်းနှိမ့်ညွှန်းမှုတွေလွတ်နိုင်မလဲနီးလမ်းရှာဖွေမယ်လို့ဟောင်ကောင်အစိုးရအကြီးအကဲကယ်ရီလမ်ကပြောကြားလိုက်ပါတယ်။ဟောင်ကောင်မှာကျင်းပတဲ့ခေတ်သစ်ပိုလမ်းမကြီးဆိုင်ရာထိပ်သီးစည်းဝေးပွဲကိုတက်ရောက်နေတဲ့ယင်းနှိမ့်ညွှန်းမှုနဲ့နိုင်ငံသားစည်းဝါးဆက်သွယ်ရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးမြန်မာနိုင်ငံယင်းနှိမ့်ညွှန်းမှုကော်မရှင်ဥက္ကဋ္ဌဦးတောင်ထွန်းနဲ့ဂျာတာဘေးနေ့ကတွေ့ဆုံအပြီးမှာဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်ကပြောကြားခဲ့တာပါ။ပြည်ဆောင်ပွဲအတွင်းမှာရင်းနှီးမြှုပ်နှံမှုတိုးမြင့်ရင်းနဲ့နိုင်ငံသားဗီဇာကင်းလွတ်ခွင့်ပေးထားခြင်းထပ်တိုးရေးကိစ္စတွေကိုဆွေးနွေးခဲ့ကြတယ်လို့တရုတ်ဆိုရပိုင်ရှင်ဟွာသတင်းမှာဖော်ပြပါတယ်။မြန်မာနိုင်ငံကိုလာတဲ့ဟောင်ကောင်ပတ်စပို့ကင်ထားတဲ့ကမ္ဘာလက်ရှိတွေအတွက်ပြည်ဝင်ခွင့်ကင်းလွတ်ခွင့်ကို10နှစ်စက်တင်ဘာလအထိတက်တန်းတစ်နှစ်ထပ်တိုးပေးခဲ့တာကိုအုပ်ချုပ်ရေးမှူးကယ်ရီလမ်ကထောက်ပြပြီးနိုင်ငံသားဆက်ဆံရေးနဲ့အပြန်အလှန်ပူးပေါင်းဆောင်ရွက်မှုနောက်ထပ်တိုးတက်လာနိုင်လိမ့်မယ်လို့ပြောကြားခဲ့ပါတယ်။ဒီမိုကရေစီရဲ့တောင်းဆိုဆန္ဒပြမှုတွေတရင်ပန်းနဲ့ချင်းဟောင်ကောင်မှာဖြစ်နေတဲ့ကိစ္စနဲ့ပတ်သက်လို့ဟောင်ကောင်အရေးဟာပြည်ရင်းရေးမိသားစုအရေးပြဿနာဖြစ်တယ်လို့မြန်မာအစိုးရကမကြခင်ကပဲပြောကြားထားပါတယ်။ဟောင်ကောင်မှာလွတ်လပ်စွာပြောဆိုခွင့်ကိုလေးစားရမှာဖြစ်တယ်လို့ဒီချိန်ထဲမှာပဲဟောင်ကောင်မှာဘလို့အကြမ်းဖက်မှုကိုမဆိုပြင့်တင်ရှုတ်ချရမယ်လို့ဒီဇနီဗန်မျိုးကုလသမဂ္ဂဆိုင်ရာမြန်မာအမြင့်တန်းကိုယ်စားလှယ်ဦးကျော်မွန်းတို့ကလက်တလောပြောကြားခဲ့တာဖြစ်ပါတယ်။